အစိုးရနဲ့အပြစ်ခတ်ရဆက်ရေးသဘောတူလက်မှတ်ရေးထိုးဖို့ရှေ့မတိုးတာဖြစ်နေပေမဲ့နီလန်မျိုးစုံရှာပြီးဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းရန်ကုန်မြို့ကိုရောက်ရှိနေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကိုယ်စားလှယ်ကပြောပါတယ် NCA အပြစ်ရစာချုပ်ကိုသဘောတူလက်မှတ်ရေးထိုးပြီးနောက်24နာရီတွင်တနိုင်ငံလုံးအပြစ်ခတ်ရဆက်ရေးတင်ညာချက်အပါအဝင် UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုဆွေးနွေးကြတာဖြစ်ပါတယ်မတ်အင်ဂျင်နိုင်ကအပြည့်စုံကိုဆက်လက်ပြောပြပေးမှာပါရှင်
တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA မှာအားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်ဖို့ UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုသဘောတူညီမှုရအောင်ကြိုးပမ်းကြဖို့အစိုးရညီညွတ်ရေးကော်မရှင်ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကရန်ကုန်မြို့မှာနိုဝင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိ2ရက်တာကျင်းပခဲ့တဲ့ညီညွတ်ရေးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်သူတို့တောင်းဆိုထားတဲ့အချက်၈ချက်ကိုအခြေလဲဆွေးနွေးသဘောတူညီဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာကို UNFC ကိုယ်စားလှယ်ခူးရူရဲကလည်းခုလိုပြောသွားပါတယ်
ညလိုက်နာတော့ NCA သဘောတူညီချက်နဲ့ပတ်သက်ပြီးကျွန်တော်တို့သဘောတူညီမှုရလာလို့ရှိရင်ဒီရလာတဲ့သဘောတူညီမှုခိုင်မာအောင်လို့ကျွန်တော်တို့လုပ်ယူချင်တာဖြစ်တယ်ဒါကကျွန်တော်တို့အဓိကရွယ်ချက်ပါဒါကြောင့်မလို့အချိန်ကြာကြာနေတာဖြစ်ပါတယ်အဲ့တော့သဘောတူညီချက်ရလာလို့ရှိရင်လည်းပဲကျွန်တော်တို့ပြဿနာဖက်ဖို့ပြဥလက်မသွားအောင်လို့ကျွန်တော်တို့စောင့်ကြည့်ဖို့တောင်းဝန်ရှိပါတယ်အဲ့တော့စောင့်ကြည့်တဲ့နေရာမျိုးတွေမှာလည်းကျွန်တော်တို့အဆင်ပြေပြေနဲ့စနစ်တကျဘယ်လိုပုံစံနဲ့စောင့်ကြည့်ကြမလဲဘယ်သူဘယ်ဝါရင်နဲ့စောင့်ကြည့်ဖို့လိုအပ်မလဲဆိုတဲ့အစဉ်စဉ်လေးကိုကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ
်လက်ရှိမြန်မာပြည်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာတပ်မတော်ကထိုးစစ်ဆင်နေတဲ့အတွက်အပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့ယုံကြည်မှုကင်းမဲ့စေတယ်လို့တိုင်းဒေသခေါင်းဆောင်တွေဘက်ကလည်းဝေဖန်ထောက်ပြနေကြတာပါဒါပေမဲ့လည်းNCA စာချုပ်နဲ့ပတ်သက်ရင်တိုင်းရင်းသားခေါင်းဆောင်တွေဘက်ကသဘောထားတင်းမာတာမျိုးမရှိဘဲအနာဂတ်မှာစာချုပ်အတိုင်းသဘောတူညီချက်တွေကိုမချိုးဖောက်ဘဲခိုင်မာမှုရှိစေရေးသူတို့အနေနဲ့လိုလားတာဖြစ်တယ်လို့ခူးရဲကပြောပါဗျာ။
ပြောရမယ်ဆိုလို့ရှိရင်အားလုံးပါဝင်တဲ့ပါတဲ့တခုလဲပိုပဲကျွန်တော်တို့အကြောင်းပြုရပြောတော့လဲတကယ်တော့အမှုစိုက်ပြောမယ်ဆိုလို့ရှိရင်အကြောင်းတရားတွေများရှိပါတယ်။ကျွန်တော်တို့ NCA မှာတကယ်တော့အခြေအနေတို့အခြေရှိပါတယ်ဖြစ်စီရမဲ့အကြောင်းအရာရှိတယ်ဆက်လက်နေတဲ့ဆော်ရွက်မှာရှိပါတယ်သို့တော်ဒီနေရာမှာကျွန်တော်တို့အနေနဲ့ NCA ကိုကျွန်တော်ဒီတော့ဖြစ်ပေါ်တဲ့ဆော်ရွက်တောက်တော့အဲဒါနိုင်ငံရလာပြည်သက်တွေနဲ့ပေါင်းလက်မှတ်ရေးထိုးရပြီးတော့သူ့တို့မှာသူထားတဲ့အကြောင်းကိုကျွန်တော်တို့ဆက်လာနားလည်ရတာ NCA ကိုကြာပြီးတော့သူ့ပြင်ကိုအားလက်ချက်တွေကိုပြင်ဆင်ဖို့ပြည်သူ့လို့ဆိုတာကြာစီသူ့ပေါ်ကျွန်တော်တို့တော့မရှိဘူးအဲ့လိုမလုပ်ဖို့ကျွန်တော်ဆက်လာတဲ့စကားလေးဖြစ်တယ်။သို့တော့ NCA သဘောတူညီချက်ကိုတက်မှရေးဖို့ခိုင်မာတဲ့သဘောတူညီချက်တစ်ခုဖြစ်ဖို့ဆိုတော့ကျွန်တော်တို့နီလာချမ်းသာဖြစ်ပါတယ်။
UNFC ကတောင်းဆိုထားတဲ့အချက်၈ချက်ထဲမှာနှစ်ဖက်ညှိနှိုင်းမှုတွေသဘောတူပြီးရဲ့နောက်ပိုင်း24နာရီအတွင်းတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်းကြေညာချက်ကိုအစိုးရနဲ့တပ်မတော်ကထုတ်ပြန်ဖို့နဲ့ UNFC အဖွဲ့ဝင်တွေက48နာရီအတွင်းအပြစ်ရကြောင်းကြေညာဖို့တက်နေရာချထားရေးကိုကြိုတင်သဘောတူညီချက်ရဖို့တပ်ပိုင်းဆိုင်ရာကျင့်ဝတ်နဲ့ပတ်သက်တာတွေအတွက်စောင့်ကြည့်ရေးကော်မတီဖွဲ့မဲ့ကိစ္စတွေပါဝင်နေတာပါဒီချက်တွေကိုနိုဝင်ဘာလအတွင်းမှာဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးလာမောင်ရွှေကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ဒီပြင်ဘက်ကဒီအဆိုပြုတဲ့ဒီတစ်ခတ်တခတ်မှုဒီရစဲပြီးတဲ့နောက်ပိုင်းမှာဒီခိုင်ခိုင်မာမာနဲ့ဒါကိုဒီပြိပခါတွေကမရှင်းသလောက်ဖြစ်အောင်လုပ်နိုင်ဖို့ကိစ္စရဆွေးနွေးတာတွေချို့ရှိပါတယ်။အဲ့ဒါတွေကိုတော့နှစ်ဖက်လုံးကကျွန်တော်တို့ပြင်ဆင်ဖို့လိုတဲ့အတွက်ဒီနိုဝင်ဘာလထဲမှာပဲဒီခဏတော့ကဒီ BN ဘက်ကအဆိုပြုတဲ့အဓိကအဖြစ်တော့ GMC နဲ့ကျွန်တော်တို့ဆိုင်တဲ့ချက်တွေပါပါတယ်အဲ့အရာတွေကိုကျွန်တော်တို့ဒီ normal ထဲမှာဆက်ပြီးတော့ဆွေးနွေးဖို့ဆိုတော့နှစ်ဖက်ခေါင်းဆောင်တွေကကျွန်တော်သဘောတူတာရှိတယ
် UNFC ကတောင်းဆိုထားတဲ့အချက်တွေထဲမှာအဓိကအရေးကြီးတဲ့အချက်တချို့ကတော့အပြစ်ခတ်ရစဲရေးစောင့်ကြည့်လေ့လာရေးကော်မတီမှာအများကယုံကြည်လေးစားရတဲ့သူတွေအပါအဝင်နှစ်ဖက်သဘောတူတဲ့နိုင်ငံတကာကအစိုးရကိုယ်စားလှယ်တွေပါဝင်ဖို့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ် NCA ပါစည်းကမ်းတွေနဲ့ပတ်သက်ပြီးမပြေလည်မှုတွေရှိလာရင်ပြည်ရင်းနဲ့နိုင်ငံတကာကဥပဒေပညာရှင်တွေတရားသူကြီးတွေဖွဲ့စည်းထားတဲ့လွတ်လပ်တဲ့ကော်မရှင်ရဲ့အဆုံးဖြတ်ကိုခံယူဖို့နဲ့27ပင်လုံညီလာခံကသဘောတူညီချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲရေးစတဲ့အချက်တွေပါရှိပါတယ်။ဒီအချက်၈ချက်ကိုသဘောတူရင် NCA စာချုပ်ကိုလက်မှတ်ရေးထိုးမှာဖြစ်တယ်လို့ UNFC ကလည်းပြောဆိုထားပါတယ်ရှင်။